သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်မင်္ဂလာပါလက်ငင်းကနဦးအလွယ်တကူဝယ်ယူပြီးနောက်မှပတ်စံပေးရတဲ့စနစ်တွေဟာဩစတြေးလျမှာတော်တော်လေးခေတ်စားလာနေပါတယ်ဒီလိုဝန်ဆောင်မှုအသုံးပြုသူတွေဟာ2018-2019ခုနှစ်မှာ 5.6 ဘီလီယံအထိမြင့်တက်လာခဲ့ပါတယ်ဒါပေမဲ့ဒီလိုဝယ်ယူသူတွေဟာတခုထပ်ပိုတဲ့အလားတူဝန်ဆောင်မှုတွေကိုတုံးနေကြတာကြောင့်အကျွေးကိုတေချာစီမံခန့်ခွဲမှုမပြုလုပ်နိုင်ဘဲအဆင်မပြေမှုများဖြစ်နေမလားဆိုတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်အထူးသဖြင့်ဂျင်းပေါင်းမီနာယီစတဲ့အတုံးဆောင်တွေကိုဝယ်ယူဖို့ထွေထွေထူးထူးလက်မှတ်ရေးထိုးနေစရာမလိုပဲအပတ်စဉ်တိုင်းဒါမှမဟုတ်လစဉ်ပြီးရနိုင်တဲ့အတိုးမဲ့ဝန်ဆောင်မှုတွေကခက်စားလာနေပါတယ်ဩစတြေးလျရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အဆိုအရဒီလုံဝန်ဆောင်မှုအသုံးပြုမှုတွေဟာ 2018-2019 ခုနှစ်မှာ 5.6 ဘီလီယံအထိမြင့်တက်လာခဲ့ပြီးလူဦးရေ 25% တန်းသာရှိတဲ့နိုင်ငံမှာဒီလိုအကောင့်ဖွင့်ပြီးလက်ရှိအသုံးပြုသူတွေဟာ6တန်းကျော်ရှိနေပါတယ်ငွေကြေးဆိုင်ရာအတိုင်ပင်ခံဩစတြေးလျ Financial Counseling Australia ရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့ Fiona Guthrie ကအဆိုပါဝန်ဆောင်မှုတွေအတွက်ထင်ချောမှုတွေပြုလုပ်ဖို့စော်ဩနေသူတယောက်လည်းဖြစ်ပါတယ်။သူမှပြောပြတာကတော့တင်ပေးရမယ့်ကြားတင်ငွေတွေကို6ဘက်ကနေစတင်ပြီးလတွေတချို့ဆိုနှစ်တွေအတွင်းမှာပုံမှန်ပေးရနိုင်ပါတယ်။ဒါဟာဒေါ်လာအနည်းငယ်ကနေဒေါ်လာ3000အထိလက်ငင်းပေးသွင်းပြီးတင်ကြိုက်တဲ့အရာကိုဝယ်နိုင်ပါတယ်။ဒါပေမဲ့ဒီဝန်ဆောင်မှုတွေဟာအကျွေးဥပဒေကနေကင်းလွတ်နေတာကြောင့်အကန့်အသတ်မရှိဈေးတင်ရောက်မှုတွေကိုလည်းကြုံတွေ့နိုင်ပါတယ်။ဒီလိုအတိုးမဲ့ဝန်ဆောင်မှုတွေဟာဈေးဝယ်သူတွေအတွက်ကောင်းပေမဲ့အကျွေးပေးဖို့ပြက်ကွက်တဲ့အချိန်မှာငွေကြေးကြီးကြီးမားမားပေးဆောင်ရတတ်ပါတယ်ဆန္ဒလတာအတွင်းမှာဒီလိုဝန်ဆောင်မှုတုံးသူတွေရဲ့27ရာခိုင်နှုန်းဟာအကျွေးဆက်ဖို့ပြက်ကွက်ခဲ့တာကြောင့်အပေါ်ငွေကြေးပေးဆောင်ခဲ့ရတယ်လို့နိုဝင်ဘာ2020မှာထုတ်ပြန်တဲ့ ASIC စာရင်းအရသိရပါတယ်ဒီလိုဝန်ဆောင်မှုတစ်ခုချင်းစီမှာစီးမြင့်တွေကလည်းမတူညီကြဘူးလို့ကင်မရာကအမျိုးသားအဆင့်အကျွေးဝယ်ကူညီမှုဖုံးလိုက်မှာငွေကြေးအတိုင်ပင်ခံလုပ်နေတဲ့ Dev Shoot ကအခုလိုပြောပါတယ်ဒီလိုအသုံးပြုသူတွေကိုကာကွယ်ပေးတဲ့အစီအမံတွေကအရင်နေပါတယ်အခြားအကျွေးဝယ်စနစ်တွေဆိုရင်တိကျတဲ့စီမင်းတွေရှိပေမဲ့ဒီလိုဝန်ဆောင်မှုတွေမှာတော့ပြဿနာတစ်ခုခုရှိလာပြီးဆိုရင်အဆင်ပြေစွာနဲ့ဖြေရှင်းနိုင်ဖို့ကအရင်ခက်တယ်လို့ဆိုပါတယ်တင့်ငွေကြေးကိုတေချာမတုံးတက်မီပဲတင်အမှန်တကယ်တက်နိုင်တဲ့ပမာဏထက်ပုံမှုတုံးဆွဲနိုင်ခြင်းများစေတာကဒီလုံဝန်ဆောင်မှုတွေမှာရှိလေရှိတဲ့ထောင်ချောက်တစ်ခုပဲလို့ Fiona Guthrie ကပြောပါတယ်ဒီလိုအကျွေးတွေဟာလည်းအခြားအကျွေးတွေလိုပဲအဆင်မပြေမှုတွေရှိခဲ့ရင်တင့်ရဲ့အကျွေးအမှတ် credit score ကိုတေချာပေါက်ထိခိုက်နိုင်ပါတယ်ဘာလို့လဲဆိုတော့ပြန်မဆက်ဘူးဆိုတာနဲ့တင်သုံးတဲ့လုပ်ငန်းကအကျွေးဘူရိုကိုအလိုအလျောက်အကြောင်းကြားပါတယ်ဒါပေမဲ့ဒီလိုလုပ်ဖို့ကဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအပေါ်မှာလည်းမူတည်ရပေါ်လို့သူမကပြောပါတယ်ဒီလိုဝန်ဆောင်မှုတွေတုံးပြီးပေးဆောင်ရမယ့်တာဝန်တွေတစ်ခုထပ်ပုံမူဝယ်ယူထားသူတွေဟာနောက်ပိုင်းမှာအိမ်ဒါမှမဟုတ်ကားဝယ်ယူဖို့ဘန်ထရီလျှောက်တဲ့အခါမှာအခက်ခွဲတွေကြုံလာရနိုင်တယ်လို့ Dev Shoot ကပြောပါတယ်တင်မှာပြန်ပေးရမယ့်အကျွေးတွေများနေရဆိုရင်တော့တင်ရဲ့အကျွေးအမှတ်ကကောင်းနေနိုင်ပေမဲ့တင်အကျွေးပုံမှန်မဆက်နိုင်တဲ့အခြေအနေကိုမတော်တဆရောက်ခရင်နောက်ပိုင်းမှာပယ်ချခံရဖို့များပါတယ်ဒီအရာကိုစဉ်းစားဖို့ဟာအကျွေးယူနိုင်တဲ့လိုအပ်ချက်တွေကိုပြည့်မီဖို့လိုအပ်တဲ့တင်ရဲ့ credit score လိုပဲအရေးကြီးပေမဲ့အသုံးပြုသူတွေကမကြာခဏမြင့်နေချက်ကြတယ်လို့သူမကပြောပါတယ်ဒီလိုကနဦးအခမဲ့ဝယ်ယူပြီးနောက်မှအတူမဲ့ဆက်လို့ရတဲ့ဝန်ဆောင်မှုအသုံးပြုသူတွေကိုကာကွယ်ပေးတဲ့အစီအမံတွေအရင်နဲ့တယ်လို့အမျိုးသားအဆင့်အကျွေးဝယ်ကူညီမှုဖုံးလိုင်းကငွေကြေးအတိုင်ပင်ခံခရစ်စတီရော့ဖ်ဆန်ကလည်းအခုလိုပြောထားပါဗျပြဿနာတစ်ခုဆိုတာအများကြောက်ရောက်နိုင်နေပါတယ်ဥပမာအလုံးမရှိတော့တာမျိုးနေမကောင်းတဲ့အချိန်မျိုးစတာတွေဖြစ်လာခဲ့တဲ့အချိန်မှာလူတွေဟာတော်တော်လေးအကျက်ရိုက်သွားကြပြီဒီလိုအချိန်မှာအခြားအကျွေးဝင်ဆောင်မှုတွေလိုအကျွေးငွေခဏတည်းရက်ဆိုင်ပိုင်ခွင့်တွေလည်းမရှိတတ်ပါဘူးလို့သူမကပြောပါတယ်ESIC စာရင်းအရဆိုရင်ဒီလိုဝန်ဆောင်မှုတွေမှာအကျွေးပြန်မဆက်နိုင်သူတွေဟာအင်မတန်အဆင်မပြေမှုတွေဥပမာစားစရာလိုမျိုးလိုအပ်ချက်တွေတော့မဖြည့်ဆည်းနိုင်ပဲနောက်ထပ်အကျွေးတွေကိုထပ်ခါယူတတ်ကြပါတယ် ရော့ဖ်ဆန်ကလည်းဒီလိုအခြေအနေတွေအမှန်တကယ်ကြုံမှုကြောင့်အခုလိုပြောပါတယ်ကျမတို့တွေ့လို့ရှိတဲ့သူတွေဟာအိမ်လာကပေးဖို့တောင်ခက်ခဲနေကြသူတွေလည်းပါပါတယ်သူတို့ဟာအခုလိုအတူမဲ့ဝန်ဆောင်မှုတွေကိုတစ်ခုထပ်ပို့ပြီးတုံးလေးရှိကြပြီးသူတို့ရဲ့နေ့စဉ်စားစရာတွေကိုပါအခုလိုဝန်ဆောင်မှုနဲ့တုံးနေတတ်ကြပါတယ်ဒါကြောင့်အကျွေးဆက်ဝန်တစ်ခုထဲမှာပဲကျင်းလည်နေတတ်ကြတယ်လို့သူမကပြောပါတယ်ဒီလိုအတိုးမဲ့အကျွေးပေးဝန်ဆောင်မှုတွေကိုတုံးနေပြီးနေ့စဉ်အတုံးဆောင်တွေကိုပေးဖို့တောင်ခက်ခဲနေကြတဲ့ဥပမာတွေဟာတနေ့တခြားတုံးမြန်လာနေပြီးပုံမှန်လိုတွေ့နေရတယ်လို့ Miss Robson ကထပ်ပြောပါတယ်နေ့စဉ်အတုံးစရိတ်တွေကိုအရင်ပေးပြီးမှဒီလိုဝန်ဆောင်မှုတွေကိုပေးဖို့တဘာဝကြတဲ့အချက်တွေရှိပါတယ်လူတွေဟာအကျွေးတွေကိုအရင်ပေးတတ်ကြတာကသူတို့ဟာအကျွေးတိတိလေးတွေကိုအရင်ပေးလိုက်ရင်နောက်ပိုင်းပူပင်စရာမလိုပဲအခြားအရာတွေကိုနောက်မှစဉ်းစားမယ်ဆိုတဲ့သဘောရှိကြတယ်လို့သူမကပြောပါတယ်တင်ဟာအလားတူအခြေအနေမှာရှိနေတာပဲဖြစ်ဖြစ်အကျွေးတစ်ခုကိုပြန်ဆက်ဖို့ခက်ခဲနေတာပဲဖြစ်ဖြစ်အကူအညီတောင်းခံဖို့လိုအပ်တယ်လို့ Christy Robson ကတိုက်တွန်းပါတယ်အမျိုးသားအဆင့်အကျွေးကူညီမှုဖုန်းလိုင်းဟာဩစတြေးလျနိုင်ငံတဝန်းလုံးကအတူမဲ့အကျွေးဝင်ဆောင်မှုအသုံးပြုသူတွေကိုရလက်ကောင်တွေထွက်တည်တိုင်းတိုင်ပင်ဆွေးနွေးပေးနေတယ်လို့ပြောပါတယ်။တင်ဟာအတူမဲ့အကျွေးဝင်ဆောင်မှုတွေကိုတုံးနေပြီးပြန်ဆက်ဖို့အခက်အခဲတစုံတရာရှိနေတယ်ဆိုရင်အမျိုးသားအကျွေးကူညီမှုပုံလိုင်းကို1800 3939 3939ကိုဆက်သွယ်ပြီးအကူအညီတောင်းခံနိုင်ပါတယ်။ငွေကြေးပိုင်ပိုင်နိုင်နိုင်သုံးစွဲနိုင်ဖို့တင်ကြားပြသပေးတဲ့အစိုးရဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ manysmart.moneysmart.gov.au ဝက်ဘ်ဆိုက်မှာလည်းပုံမှန်သွားရောက်လည်လာနိုင်ပါတယ်ဒီဆောင်မကိုစနီဟာခရစ်စနန်ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်နားဆင်ပေးခဲ့ကြတဲ့တော်သားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ